ပရိပခတွေရှိနေတဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတမန်တော်တွေအဖြစ်ခရီးယံဘုရားကျောင်းတွေကဆောင်ရွက်ကြဖို့အာရှကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့အကြီးအကဲပုပ်ယဟန်းမင်းအမတ်ကာဒီနယ်ချာ ල්ස් မောင်ဘိုကတိုက်တွန်းလိုက်ပါတယ်။ငြိမ်းချမ်းရေးကိုကုစားဖို့စီအရေးပေါ်လိုအပ်နေကြောင်းငြိမ်းချမ်းရေးကိုပေးပါမယ်ဆိုတဲ့ဘုရားသခင်ရဲ့နှုတ်ကပတ်တော်ကိုနှလုံးသွင်းပြီးခရီးယံအလုံးအတူတကွပေါင်းစည်းကြဖို့လိုအပ်ကြောင်းခရီးယံစည်းလုံးညီညွတ်မှုစုတောင်းပွဲသတင်းပတ်အစဇန်နဝါရီလ18ရက်နေ့မှာကာဒီနယ်ချာ ල්ස් မောင်ဘိုကသတင်းစကားပေးပို့တဲ့အကြောင်း UCA News ကဖော်ပြပါတယ်အခက်အခဲတွေကိုစီလုံးမှုနဲ့သာကျော်လွှားနိုင်မယ်ဆိုတာကိုကမ္ဘာကပေးယောဂါကြီးကသတိပေးလိုက်တာဖြစ်တယ်လို့လဲကာဒီနယ်ချာ ල්ස් မောင်ဘိုကပြောပါတယ်မြန်မာပြည်သူတွေအထွတ်ကတော့တခြားသောပြဿနာကြီးတွေနဲ့လည်းရင်ဆိုင်နေရတယ်လို့လဲပြောပါတယ်ဆယ်စုနှစ်ခုနှစ်ခုကြာစစ်ပွဲကြောင့်ဘာမှဖြေရှင်းနိုင်ခဲ့တာမရှိဘူးလို့ထောက်ပြပြီးငြိမ်းချမ်းရေးတည်တာတစ်ခုတည်းသောဖြစ်နိုင်ခြေရှိတဲ့နိလန်းဖြစ်ကြောင်းခရီးယန်နေဖြစ်တာနဲ့အညီတရားမျှတမှုကိုအခြေခံတဲ့ငြိမ်းချမ်းရေးကိုဥတီကြိုးပမ်းကြဖို့လဲကာဒီနယ်ချာ ල්ස් မောင်ဘိုကတိုက်တွန်းထားပါတယ်ရှင်